မြန်မာနိုင်ငံဆိုင်ရာဗီတိန်သံမကြီးဟောင်းနဲ့ခင်မိုးတို့ကိုထောင်တန်းတစ်နှစ်စီဒီနေ့ချလိုက်ပါတယ်။ဖက်စီထိန်သိမ်းခံရတဲ့မြန်မာနိုင်ငံဆိုင်ရာဗီတိန်သံမကြီးဟောင်းဗီကီဘိုမန်နဲ့ခင်မိုးဖြစ်သူကိုထိန်လင်းကိုလူဝင်မှုကြီးကြပ်ရေးဥပဒေချိုးဖောက်မှုနဲ့အင်းစိန်တရားဝင်ကအလုံးနဲ့ထောင်တန်းတစ်နှစ်စီပြစ်ဒဏ်ချမှတ်လိုက်တာပါ။သူတို့နှူးကိုသက်ဆိုင်ရာမြို့နယ်ရဲစခန်းတွေမှာတီးသန့်စီခွဲထိန်သိမ်းထားပြီးစစ်ကောင်စီကဩဂတ်လ24ရက်နေ့မှာအမှုဖွင့်ထိန်သိမ်းခဲ့တာပါ။ပြည်တွင်းမှာနေထိုင်တဲ့နိုင်ငံသားတွေလိုက်နာမဲ့ဥရင်နဲ့အညီနေထိုင်ဖို့ပြက်ကွက်ခဲ့တာကြောင့်အရေးယူတာလို့စစ်ကောင်စီဘက်ကပြောထားပါတယ်။နိုင်ငံသားတူအနေနဲ့သူနေထိုင်ရမယ့်နေရာအတိအကျကိုသက်ဆိုင်ရာကိုကြိုတင်အကြောင်းကြားဖို့ပြက်ကွက်တဲ့အမှုနဲ့တရားစွဲခံတဲ့ခဲ့ရတာပါ။ Vicky Bowman မြန်မာမျိုးဒေါက်ခင်ဒေါက်အောင်မခင်ဟာစစ်ဆိုးရလက်ထက်2002ခုကနေ2006ခုနှစ်အထိမြန်မာနိုင်ငံဆိုင်ရာပြည်ထောင်စုတမန်ကြီးဖြစ်တာဝန်ယူထပ်ဆောင်ခဲ့သူဖြစ်ပါတယ်ခင်ဗျာ။
မြန်မာနိုင်ငံဆိုင်ရာပြည်ထောင်စုတမန်ကြီးဟာဖီကီဘိုမန်နဲ့ခင်ပွန်းဖြစ်သူပကြီထိန်လင်းတို့ကိုလာဝကအဥပဒေပုံမှ 73-1 နောက် 73-5 တို့အရာအလုံးနဲ့ထောင်နဲ့တနစ်စီအင်းစိန်အချင်းထောင်တွင်တရားရုံးတွေကနေပြီးတော့မှဒီကနေ့မှာပဲစင်ကြက်ချမှတ်တဲ့အကြောင်းကိုသူတို့ရဲ့အမှုတွေကိုလိုက်ပါဆောင်ရွက်ပေးနေတဲ့ရှေ့နေကဖီယွေကိုအတည်ပြုပြောပါတယ်။သူတို့နှစ်ဦးအနေနဲ့ရှေ့ဆက်ဥပဒေကြောင်းအရာဘာတွေဆက်လက်ဆောင်ရွက်ခွင့်ရှိနေပါလဲ။နှစ်ဦးစလုံးကိုဗစ် -19 ရောဂါကူးစက်ခံထားရတာကြောင့်အင်းစိန်အချင်းထောင်ရဲ့ကိုဗစ်စီးမင်းစည်းကမ်းနဲ့အညီဆောင်ရွက်သွားဖို့ရှိနိုင်တယ်လို့တော့တရားလွတ်တော်ရှေ့နေဦးတန်းစောအောင်ကပြောပါတယ်။လာဝကအဥပဒေနဲ့ပတ်သက်လို့တခြားနိုင်ငံသားတွေရဲ့အမှုတွေကိုကိုယ်တိုင်လိုက်ပါဆောင်ရွက်ခဲ့ဘူးတဲ့ဒီအတွေ့အကြုံရှိထားသူရှေ့နေဦးတန်းစောအောင်ကိုမတ်အင်ဂျင်နိုင်ကဆက်သွယ်မေးမြန်းထားပါတယ်ရှင်
။အဲ့လိုလုံလုံလုံကြီးကအဲ့ဒါတော့အချင်းဦးစီးပဲဆိုင်နေမှာဗျ။သူတို့စီမားကဒီထောင်စီးပုံနဲ့ရှိတာပေါ့။ကိုဗစ်ကလည်းသူတို့ဟိုပြီးခဲ့တဲ့နှစ်ကလေးကဒီကာဝစီထိုးနေရတော့ဒီအထူးအထူးရုံးမှာရုံထွက်တဲ့ဒီအချုပ်သားတွေအားလုံးကဒီ PPE တွေဝတ်ပြီးတော့ထားကြတော့သူတို့စီမှာကအဲ့လိုစီမံနေရှိမယ်ထင်တယ်ဟော
အဲ့လိုလေတရားရုံးကအဲ့လိုမြင်မြန်ဆန်ဆန်အမှုချတယ်လို့မျိုးဟာမျိုးကြတော့ဥမာဆရာတို့ကိုယ်တိုင်ကလည်းဟိုဒီလိုတချို့နိုင်ငံသားတွေမှာလည်းအဲ့လိုမျိုးရှိခဲ့ဘူးတော့လေဟိုဒီလိုလာဝကလူဝင်မှုကြီးကြပ်ရေးနဲ့ဆွဲချက်တွေဆိုရင်အဲ့လိုမြင်မြန်ဆန်ဆန်ဟိုချလေးရှိသလားသူတို့ဘလို့ကင်တွယ်လေးရှိလဲရှင်
အဲ့တကဟိုအမှုတစ်ခုနဲ့တစ်ခုတော့မတူဘူးဗျတစ်ခုနဲ့တစ်ခုတော့မတူဘူးဆိုတဲ့အခါကျတော့ဒီအမှုစစ်ဆေးပုံစစ်ဆေးနည်းရတယ်ဘယ်လိုစစ်ဆေးသလဲပေါ့နော်အဲ့အရာလည်းပါသေးတယ်အဲ့တော့ဟိုဒီကိစ္စကကျွန်တော်လည်းမြင်ရတဲ့ကိစ္စမဟုတ်တာကျတော့ပြောဖို့ခက်တယ
်တကယ်လို့လေအဲ့လိုနိုင်ငံသားသားဆိုလို့ရှိရင်အခုတစ်တန်အဲ့လိုမျိုးတို့ဟိုလူဝင်မှုကြီးကြပ်ရေးဥပဒေနဲ့စင်ကြက်ချမှတ်လိုက်ပြီးပြီဆိုရင်နောက်တစ်ဆင့်ကတို့နိုင်ငံသားသားတွေအတွက်ပေါ့နော်အဲချမှတ်ခံရတဲ့သူတွေအတွက်ကဘလို့တို့ဘက်ကအောင်ဆောင်ရွက်ပိုင်ခွင့်ရှိလဲရှင
်ဥပဒေရတော့ဟိုမြို့နယ်တရားရုံးကချတယ်အမိန်ကိုတော့သက်ဆိုင်ရာဒီအစီအမင်းနဲ့ခရိုင်အတိုင်းဒေသကြီးတရားလွတ်တော်နောက်ဆုံးပြည်အောင်လို့တရားလွတ်တော်အချုပ်အဲ့ဒီအယူခံဒီပြင်ဆင်မှုတွေတွားလို့ရတယ်သို့တော့အချို့သောကိစ္စတွေမှာဥပမာဝန်ခံလေတို့နော်ဟိုဝန်ခံလိုက်တဲ့ဟာမျိုးပြန်လည်မင်းကိုမေးထားတဲ့ဟာမျိုးမဟုတ်လို့ရှိရင်တော့အယူခံတို့ပြင်ဆင်လို့မှာတော့အောင်မြင်မှုခွင့်လန်းနေတာပေါ့နော
်ဒါတော့မဲ့အင်ဂျင်နိုင်ဆက်သွယ်မြန်ခဲ့တာဖြစ်ပါတယ်ပြည်ရင်တမ်းမတ်ကြီးဟောင်းကိုစစ်ကောင်စီကဘာကြောင့်ထောင်တန်းစီရင်ချမှတ်ခဲ့တယ်လဲဆိုတဲ့အပေါ်မှာဗြိတိန်အခြေစိုက်ဘာမာ UK ကံပိတ်ရဲ့အမှုဆောင်ညွှန်ကြားရေးမှူးမတ်ဖာမာနာကလည်းသူ့ရဲ့အမြင်ကို VOA ကိုခုလိုပြောပါတယ်
Well, there's a lot of speculation about why Vicky and Taylin's have been targeted, but the truth is we don't know for sure what
Vicky Bowman ကိုဘာကြောင့်ထောင်ဒဏ်ချခဲ့လဲဆိုတာနဲ့ပတ်သက်လို့ခမန်းချက်တွေကအများကြီးရှိနေပါတယ်။ဒါပေမဲ့စစ်တပ်ကသူ့ကိုဖမ်းဆီးထောင်ချတဲ့နေရာမှာအမှန်တကယ်သူ့ဘာတွေလုပ်ခဲ့တယ်လဲဆိုတာကျွန်တော်တို့သိချာမသိပါဘူး။တန်တမာရေးအရဒဇဂန်လုပ်တယ်ဆိုတဲ့ထင်ကြီးပေးချက်တွေလည်းရှိနေပါတယ်။ဒါပေမဲ့အဲ့ချက်ကမဖြစ်ဖို့များပါတယ်။ဘာလို့လဲဆိုတော့ Vicky ဟာ Britain ရဲ့မြန်မာပေါ်ထားတဲ့ပိတ်ဆို့တန်ခတ်ရည်ယူမှုမူဝါဒကိုစန့်ကျင်တယ်ဆိုတာစစ်ဗိုလ်ချုပ်တွေသိပါတယ်။ Britain ဘက်ကလည်း Vicky Bowman ကိုဖမ်းလိုက်တဲ့အတွက်သူတို့မူဝါဒကိုပြောင်းလိုက်ဖို့မရှိပေမဲ့စန့်ကျင်ဘက်ပို့ပြီးတော့မှသဘောထားတင်းမာလာဖို့ရှိပါတယ်။သူကိုစစ်တပ်ကဖမ်းခဲ့တဲ့အတွက်လဲဗြိတိန်ကတော်လေးဒေါသထွက်နေပါတယ်။တစ်ဖက်မှာလဲပြစ်ဒဏ်ချမှတ်တဲ့နှစ်ကိုကြည့်ရင်အမြင့်ဆုံးဖြစ်တဲ့9နှစ်ထိမချပဲနဲ့တစ်နှစ်ဖဲချတာကိုကြည့်လို့ရှိရင်စစ်တပ်ကဒီနေရာမှာနည်းနည်းတော့သတိထားတယ်လို့မြင်ပါတယ်။ဒါကိုကြည့်ရင်စစ်တပ်ဟာသူတို့ဂျိုးစီးပွားကိုအနည်းငယ်ပေးလာမဲ့ချင်းချောက်လာမဲ့ဘယ်သူကိုမဆိုဖမ်းဆီးအရေးယူမယ်ဆိုတာမျိုးဖြစ်နေပါတယ်။ဗီကီအနေနဲ့စစ်တပ်ကဆွေးနွေးမှုဖြစ်စီတဲ့တခုခုကိုပြုလုပ်ခဲ့ပြီးဒါကိုအနည်းရရှိတယ်လို့စစ်တပ်ကမြင်ပုံရပါတယ်။နောက်ပြီးတော့မြန်မာနိုင်ငံထဲမှာနေတဲ့နိုင်ငံတကာအသိုင်းအဝိုင်းကိုလည်းကြောက်ရွံ့အောင်လို့သတိပေးလိုက်တာဖြစ်ပါတယ
်။အခုလိုမျိုးမြန်မာနိုင်ငံဆိုင်ရာဗြိတိန်တန်မတ်ကြီးဟောင်းကိုလာဝကအဥပဒေနဲ့ထောင်နဲ့ချမှတ်ခဲ့တဲ့အပေါ်မှာရန်ကုန်ဗြိတိန်တန်ရုံးရဲ့တုံ့ပြန်ချက်သိရအောင် VOA ကစူးစမ်းဆက်သွယ်ပေးမယ်လို့လည်းအခုအတန်လွင့်တဲ့အချိန်ထိတော့မရသေးပါဘူးရှင်။ တောက်ကြညရေဒီယိုအစီအစဉ်တွေကိုဝါရှင်တန်ဒီစီမြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာပါ။အခုဆက်ပြီးတော့တိုက်ပွဲဖြစ်ပွားနေတဲ့ကရင်ဒေသဘက်ကအခြေအနေကိုလည်းတင်ပြပေးပါအောင်မယ်ရှင်။KNU တက်မဟာတုံထင်းချုံရကြောက်ကြီးမြို့နယ်ရွှေကျင်မြို့နယ်နဲ့နောက်မုံဒေသတွေမှာစစ်ကောင်စီတပ်တွေနဲ့ KNU ပူးပေါင်းတပ်ဖွဲ့တွေအကြားတိုက်ပွဲတွေနေ့စဉ်ဖြစ်နေပါတယ်။ဩဂတ်လ30ရက်နေ့နဲ့31ရက်နေ့ကတိုက်ပွဲတွေအတွင်းရွှေကျင်မြို့နယ်နဲ့ဆယ်မိုင်အကွာကတန်ဆိတ်မင်းလန်းကျေးရွာတွေကိုလက်နက်ကြီးကြီးစံတွေကျရောက်တဲ့အတွက်ရွာသားနှစ်ဦးသေဆုံးပြီးတော့ကလေး3ဦးထိခိုက်ဒဏ်ရာရခဲ့တယ်လို့ဒေသခံတွေကပြောပါတယ်။အရက်သားတွေထိခိုက်ဒဏ်ရာရတဲ့သတင်းတွေနဲ့ပတ်သက်လို့တိကျအတည်ပြုချက်တော့မရရှိသေးပါဘူး။တိုက်ပွဲတွေကြောင့်စစ်ပေးဆောင်ဒုက္ခသည်တွေပို့ပြီးတော့များလာနေတဲ့အကြောင်းကိုတော့ VOA သတင်းထောက်မအေးမာကသတင်းပေးပို့ထားပါတယ်ရှင်
။ KNU တက်မဟာတုံထိန်ချုပ်ရရွှေကျင်မြို့နယ်ထဲမှာတော့စစ်ကောင်စီရဲ့တန်စိတ်ကင်းစခန်းနေရာကို KNU တပ်တွေကဝင်ရောက်ပစ်ခတ်မှုလုပ်ခဲ့ပြီးနှစ်ဖက်တိုက်ပွဲတွေပြင်းထန်ခဲ့ပါတယ်။နှစ်ဖက်တိုက်ပွဲတွေဖြစ်ပြီးမှတော့ခြေရွာတဲကိုလက်နက်ကြီးကြီးစံတွေကျရောက်ပောက်ကွဲတာကြောင့်ဒေသခံခြေရွာသား2ဦးသေဆုံးခဲ့ပြီး3ဦးထိခိုက်ဒဏ်ရာရရှိခဲ့တယ်လို့တိုက်ပွဲဖြစ်ရာအနီးတစ်ဝိုက်ကခြေရွာသားတွေစစ်ဘေးရှောင်တွေဖြစ်ထွက်ပြေးနေရကြောင်းဒေသခံခြေရွာသား2ဦးကပြောပြပါတယ်
။သူတို့စစ်တပ်ဝင်လာတော့ KNU ကသူ့နေပြည်အပိုင်းမှာမဝင်ဘူးသူအဲ့တော့သူကမနေတော့ကင်ယူကဝင်ပြီးတော့ကင်ယူဝင်ပြီးတော့ဝင်တက်တာပါမလေးဒီစစ်တပ်ကျွန်တော်တို့ဒီခုနှစ်ထိအရွှေရင်ကနေတော့ကြောက်ကြီးအထိကိုအနားမှာသူကကင်းစခန်းနေချာလေအဲကင်းစခန်းနေချာတော့သူကကင်ယူကဝင်ပြီးဒီဝင်တက်တယ်ဝင်တက်တဲ့ခါကျတော့သူကထွက်ပြေးပြီးတော့တန်ရတဲ့လူကြီးရှိရပေါ့ထွက်ပြေးပြီးတော့သူကရွာတဲ့ကိုလက်နဲ့ကြီးကထိခဲ့သွားတာအခုထိတာတန်စိတ်မင်းလန်းကြီးရောမှာထိတာမှာရွှေကျင်တဲ့ကြောက်ကြီးလမ်းပေါ်မှာရှိနေတန်စိတ်မင်းလန်းကြီးရွာမှာတည်တာအဲ့ဘီနာရွာတွေကတန်စိတ်ကြီးရွာတို့အင်္ဂနီကြီးရွာတို့ကြောက်တန်းကြီးရွာတို့ကလူတွေကအကုန်ဖက်ပြရတာပြည်ထောင်ရဲ့ခါမှာဟဲ့တန်စိတ်မင်းလန်းကြီးရွာနှစ်ဦးတည်ပြီးတော့သုံးတန်ရတယ်3ကလေး3နှစ်6နှစ်10နှစ်3ပေါ့အားလုံးဆိုရင်တန်စိတ်မင်းလန်းကြီးရွာဆိုရင်အားလုံးရွာလေးရွာပေါ့အဲ့တော့ရှိနေတည်သူကထွက်ပြရတာပေါ့
စစ်ကောင်စီရဲ့စခန်းငယ်တစ်ခုဖြစ်တဲ့တန်စိတ်စခန်းကို KNU ကပြစ်ခတ်တိုက်ခိုက်မှုတွေလုပ်ခဲ့တာမှန်ကန်ကြောင်းစခန်းသိမ်းတာတွေတော့မဖြစ်ခဲ့ဘူးဆိုပြီး KNU သတင်းနဲ့ပြန်ကြားရေးဒုတိယတာဝန်ခံစောယွာခွေတူးကအခုလိုပြောပါတယ
်စခန်းကတော့ကျွန်တော်သိမ်းတာတော့မဟုတ်ဘူးစခန်းတော့ရှိတာတော့မဟုတ်ဘူးဒါပေမဲ့စခန်းကတော့သိမ်းလို့ရတဲ့အနေထားရှိတယ်ဒါပေမဲ့ကျွန်တော်မသိဘူးဆိုတော့အတိအကျတဲ့စခန်းလည်းမဟုတ်ဘူးအမျိုးပေါ့ကျေးဇူးတင်ပါတယ်မာစီတန်စီပေးခါတော့ဒီကူလာတဲ့ကအလင်းပစ္စည်းကနေတော့တန်ဆိတ်ရောတာနေရောက်တော့လင်းစကိမှန်ပြီးတော့ဆွေးဝါးလာကြည့်တာလေ
တန်ဆိတ်မင်းလန်းကြီးွာကတော့ရွှေကျင်မြို့နယ်နဲ့ကြောက်ကြီးမြို့နယ်ကိုဆက်သွယ်ထားတဲ့ကားလမ်းမပေါ်မှာရှိပြီးရွှေကျင်မြို့နယ်စေမိုင်ကွာမှာရှိတာပါကရင်အခေါ်စောထီလို့ခေါ်တဲ့ရွှေကျင်မြို့နယ်ဟာကရင်အမျိုးသားအစည်းအရုံး KNU တက်မဟာ3ထိန်းချုပ်ရာနယ်မြေအတွင်းမှာရှိပြီးစီမံအုပ်ချုပ်မှုတွေကို KNU ကလုပ်သွားမှာဖြစ်တယ်ဆိုပြီးပြီးခဲ့တဲ့ဇူလိုင်လက KNU ကလည်းသတင်းထုတ်ပြန်ထားပါတယ် KNU ထိန်းချုပ်ရာတပ်မဟာ9ခုရှိပြီးတပ်မဟာ6ခုမှာတိုက်ပွဲတွေလည်းဖြစ်နေတယ်လို့ဆိုပါတယ်အဲ့ဒီထဲကတပ်မဟာ5ခုမှာတော့တိုက်ပွဲတွေနေ့စဉ်ဖြစ်နေတယ်လို့လည်း KNU သတင်းနဲ့ပြန်ကြားရေးဒုတိယတာဝန်ခံစောယွာခွေတူးကအခုလိုပြောပါတယ်
ဒီကြောင့်မျိုးကိုခုပန်တက်ကိုစနေနဲ့ဆော့ဆက်ပြရတော့ကျန်တဲ့ဖြစ်တဲ့ဖြစ်တဲ့ပုံစံတွေပမာကဖြစ်တယ်တမန်နဲ့ဖြစ်တယ်တမန်တုံးဖြစ်တယ်တမန်လေးကတော့ဒူကြားဖြစ်တယ်တမန်ငါတော့မကန်းဖြစ်တယ်တမန်၆လည်းနေတယ်ဖြစ်တော့
KNU တက်မတော့ထိတ်ချုပ်ရနယ်မြေတွေမှာဖြစ်ပွားနေတဲ့တိုက်ပွဲတွေနဲ့ပတ်သက်လို့တော့စစ်ကောင်စီဘက်ကသတင်းထုတ်ပြန်တာမရှိသေးပါဘူးအခုလိုမျိုးနှစ်ဖက်တိုက်ပွဲတွေအတွင်းလက်နက်ကြီးတွေနဲ့ပစ်ခတ်တာလေကြောင်းကနေဘုံကျဲတိုက်ခိုက်မှုတွေကြောင့် KNU တပ်မတော်နယ်မြေအတွင်းမှာအရက်သားတွေထိခိုက်ပေဆုံးဒဏ်ရာရတာတွေလည်းမကြာခဏရှိနေပါတယ်အခုဆိုရင်အဲ့ဒီဒေသမှာစစ်ဘေးရှောင်6000ကျော်ရှိရာကနေအခုရက်ပိုင်းအတွင်းလက်နက်ကြီးကြီးစံတွေကျရောက်တာကြောင့်ထပ်မံထွက်ပြေးနေရပြီးစစ်ဘေးရှောင်ဒုက္ခသည်တွေပို့ပြီးတော့တိုးလာနေပါတယ်ရှင
်ဒါတော့ကရင် KNUထိန်ချုပ်နယ်မြေတွေထဲမှာဒီမြန်မာစစ်ကောင်စီတပ်ဖွဲ့တွေနဲ့ KNU ပူးပေါင်းတပ်ဖွဲ့တွေအကြားတိုက်ပွဲတွေနေ့စဉ်ဆိုသလိုရှိနေတယ်ဆိုတာနဲ့ပတ်သက်ပြီးတော့ထိုင်းအခြေဆိုင် VOA မြန်မာပိုင်းသတင်းတောင်မအေးမာကသတင်းပေးပို့ခဲ့တာဖြစ်ပါတယ်တစ်ဆက်ထဲမှာပဲတိုက်ပွဲတွေရှိနေတဲ့ရခိုင်ပြည်နယ်ဘက်ကအခြေအနေကိုလည်းပြောပြပေးပါမယ်ရခိုင်ပြည်နယ်အတွင်း AA လက်နက်ကိုင်အဖွဲ့နဲ့စစ်ကောင်စီတပ်တွေအကြားတိုက်ပွဲတွေဖြစ်ပွားခဲ့တာဟာလုံခြုံရေးကိုထိပါလာတာကြောင့်ပြင်းပြင်းထန်ထန်တုံ့ပြန်ရတာဖြစ်ပြီးငင်းကြေးကြီးအတွက် AA အဖွဲ့နဲ့ဓာတ်ရိုက်ဆက်သွယ်ဆောင်ရွက်တာတွေရှိတဲ့အကြောင်းစစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စော်မင်းထွန်းက VOA ကိုပြောပါရယ် ပြီးခဲ့တဲ့လအတွင်း AA နဲ့စစ်ကောင်စီတပ်ဖွဲ့အကြားတိုက်ပွဲပြင်းပြင်းထန်ထန်ဖြစ်ခဲ့တယ်လို့နှစ်ဖက်သိဆုံးဒဏ်ရာရတာတွေလည်းရှိခဲ့ပါတယ်။ရခိုင်ပြည်နယ်အခြေအနေသတင်းပေးပို့ချက်ကိုတော့ကိုငင်းချင်းမြန်မာနိုင်ငံမှာဆီယနာသိမ်းမှုနောက်ပိုင်းအိုရင်စွန်ကွာထွက်ပြေးရသူတွေ9,400ကျော်တိရှိသွားပြီဆိုပြီးတော့ကုလသမဂ္ဂလူသားချင်းစာနာကူညီမှုညှိနှိုင်းရေးရော UNOCHA ရဲ့နောက်ဆုံးထုတ်ပြန်တဲ့အစဉ်ကစားနဲ့ပတ်သက်ပြီးတော့ကိုအောင်ကပြောပြပါမယ်ရှင်
။မြန်မာနိုင်ငံမှာလူဦးရေ 1.3 သန်းနီးပါးဟာအိုးမဲ့အိမ်မဲ့ဖြစ်နေပြီးအဲ့ဒီထဲမှာစစ်တပ်အာဏာသိမ်းပြီးပြည်ပခန့်နဲ့လုံခြုံရေးအခြေအနေကြောင့်အိုးရင်စွန်ကွာထွက်ပြေးရသူ9,400ကျော်ရှိတဲ့အကြောင်းကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာညှိနှိုင်းဆောင်ရွက်ရေးအဖွဲ့ UNOCHA ရဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။ရခိုင်ပြည်နယ်နဲ့ချင်းပြည်နယ်တွေမှာစစ်ရေးတင်းမာပြီးတော့လက်နက်ကိုင်ပြည်ပခန့်တွေထပ်ပေါ်ပေါက်လာတာကိုအစီရင်ခံစာမှာထည့်သွင်းဖော်ပြပါတယ်။ရခိုင်ပြည်နယ်မှာအခုချိန်အထိအကြောင်းမျိုးမျိုးကြောင့်နေရပြန်ဖို့ခက်ခဲနေသေးတဲ့စစ်ပေးဒုက္ခသည်ပေါင်း 9,000 နီးပါးရှိနေတာကိုလည်းအစီရင်ခံစာကဖော်ပြပါတယ်။မြောက်ဦးမြို့နယ်ကဆစ်ဆောင်စခန်းတစ်ခုရဲ့တာဝန်ခံတဦးကတော့စစ်ပေးရှောက်ဒုက္ခသည်တွေရဲ့ကျန်းမာရေးနဲ့စားနပ်ရိက္ခာအတွက်လစဉ်ထောက်ပံ့တာမျိုးလိုအပ်နေတယ်လို့ပြောပါတယ
်။ကျန်းမာရေးကတော့ဒီကောင်းတယ်လို့တော့ပြောလို့မရဘူး။ခါရီယန်ရာသီဝါလည်းဖောက်ပြန်တာနဲ့ဒီဆစ်ဆောင်နယ်နဲ့အမြင်မကောင်းတာတော့ရှိတယ်။ဆစ်ဆောင်နယ်နေနဲ့ပုံမှန်လေဟိုဟာတော့ရိက္ခာတွေကတော့ခက်ခဲတာအများကြီးရှိတယ်။ပုံမှန်ဘာစင်လာတိုင်းပုံမှန်တွေကိုနော်ရိက္ခာတွေကတော့ထောက်ပံ့ပေးပြန်တယ်ခင်ဗျာ။
ချင်းပြည်နယ်ပလောဝမြို့နယ်မှာလဲဩဂုတ်လအစပိုင်းကတည်းကတိုက်ပွဲတွေခက်ဆက်ဆိတ်ဖြစ်နေတာပါဒေသခံပြည်သူထောင်ပေါင်းများစွာဟာအိုးအိမ်စွန့်ခွာထွက်ပြေးနေရပြီးအရေးအတွက်အတိအကျကိုတော့အတည်ပြုနိုင်မှုခက်ခဲနေတယ်လို့ UNOCHA ကပြောထားပါတယ်ဒေသခံတဦးကတော့အေးအေးရခိုင်လက်နက်ကိုင်အဖွဲ့နဲ့စစ်ကောင်စီကြားကတိုက်ပွဲအခြေအနေကြောင့်စားနပ်ရိက္ခာလမ်းကြောင်းပိတ်ဆို့ခံရလေးရှိတဲ့ပလောဝဒေသမှာစစ်ပေးရှောင်သူတွေအတွက်ရိက္ခာပိုးပြီးတော့ခက်ခဲလာတယ်လို့ပြောပါတယ
်ကျောက်တော်ကနေအဲ့ဒီပလောဝကိုအထက်ပေါ်တင်မပလဲဝါဆိုမီဝါရှိရဆမီဝါဟိုမိဆာဝါဆိုအဲ့ဒီကံကြော်တွေကလေတရားကြော်ရှိနေတယ်လေ။ဒါအဲ့တော့ကတော့အရန်ခက်ခဲနေတယ်ဆိုပြီးတော့ကျွန်တော်တို့ပြောတာပေါ့နော်။ဟိုကျွန်တော်တို့ကလည်းဒီစာနာရေးကလူတွေအဖွဲ့အစည်းမဟုတ်တယ်ဆိုတော့ကျွန်တော်တို့ကလည်းတိတော့တိပါတာမှလုပ်ပေးနိုင်လို့မရနိုင်ဘူးပေါ့နော်
။နေရဆုံးခွာနေသူတွေကိုဒေသခံနဲ့နိုင်ငံတကာမိတ်ဖက်အဖွဲ့တွေကတွားရောက်ကူညီခွင့်ရဖို့ခက်ခဲနေတယ်လို့ UNOCHA ရဲ့အစီရင်ခံစာမှာဖော်ပြပါတယ်။နေရတော်များများမှာလုံခြုံရေးတင်းကျပ်ထားတယ်လို့စေဝါပစ္စည်းနဲ့စားနပ်ရိက္ခာအပါအဝင်တခြားလူသားချင်းစာနာမှုထောက်ပံ့ရေးပစ္စည်းတွေအတွက်ရေလန်းကားလန်းတည်ယူပို့ဆောင်ရေးတွေပိတ်ပင်ခံထားရတာကိုလည်းအစီရင်ခံစာမှာထည့်သွင်းဖော်ပြထားပါရခင်ဗျာ။